ရခိုင်ပြည်နယ်ထဲမှာဒီရက်ပိုင်းမိုးကအကြီးအကျယ်ရွာနေတာကြောင့်တောင်ကျရေးတွေကျဆင်းပြီးတော့မြေပြိုမှုတွေကနေတဆင့်လူတချို့သေဆုံးခဲ့ရတယ်လို့မြင်းများမြို့နယ်အတွင်းမှာလည်းလူ4000လောက်ဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းနယ်ပယ်မှာလည်းရေကြီးမြေပြိုတာကြောင့်လမ်းမဆက်သွယ်ရေးပြတ်တောက်နေပါတယ်။နောက်ဆုံးအခြေအနေကိုတော့မအေးမာကစူးစီးတင်ပြပေးထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာဂျွန်လ12ရက်နေ့လောက်ကစပြီးမိုးရွာသွန်းမှုတွေတောင်ကျရေတွေတက်လာတာတွေမြေပြိုမှုတွေဖြစ်ခဲ့တာပါဒီအတွက်ရခိုင်ပြည်နယ်ကမြို့နယ်တချို့ကသေဆုံးသူတွေစုစုပေါင်းရင်10ဦးထိရှိလာပြီဆိုပြီးရခိုင်ပြည်နယ်အတွင်းကသတင်းအချက်အလက်တွေကိုစုဆောင်းထားတဲ့နေရင်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကပြောပါတယ
်ဟုတ်ကဲ့ခမင်းနယ်မှာရှောက်တဲ့သွားပြီးတောင်ကုန်းမြို့နယ်မှာနှောက်သေးတယ်စစ်တွေမြို့နယ်မှာနှောက်သေးတယ်ပြီးရင်မြောက်ဦးမှာတယောက်သေးတယ်ပြန်အမှနှစ်ယောက်ပေါ့နော်အမှနှစ်ယောက်ကတကယ်ဝန်နေဖို့ကောင်းပါလေကားနဲ့သွားတာမှာကားကိုတောင်ကြီးကတိုက်ပြီးတော့အဲ့ဒါကားမျိုးပါသွားပြီးတော့ပြေးတာလေဘုံတော်မရောက်ပြေးသွားတယ်အဲ့ဒီမှာပြီးပုံနာကြောင်းမျိုးနဲ့မှာကလေးတယောက်ဘူးဒီဆုမဲ့ဆိုတော့စူမောင်း6ယောက်ဆုမှာပြီးဟုတ်ကဲ့ဆင်းနေရနေကနေပြီးတော့ဆွချောင်းနဲ့တွဲပေါ့
မင်းများမျိုးနယ်တဲကကြေးရွာတွေကတော့ရေလွှမ်းမိုးတဲ့ဒဏ်ကိုခံနေရပြီးအနီးကဖုံးတော်ကြီးကျောင်းတွေစာတင်ကျောင်းတွေကိုရွှေ့ပြောင်းခုန်လုံနေရပြီးသူတို့အတွက်တောက်ရည်တွေနဲ့ကျောင်းရွှေ့ဖို့အတွက်ဆက်လီတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်
အဲ့တော့ဒီမှာကတော့ဒီလူပေါင်း28000လောက်ပေါ့နော်လူပေါင်း4000လောက်ကိုတော့သူတို့ပေးလိုက်ရကိုရွှေ့ရတာပေါ့နော်ကျောင်းတွေ၊ကုကြီးကျောင်းတွေ၊ကုမင်းတဲ့နေရာတွေရွှေ့ရတာပေါ့အဲ့ဒီမှာတော့လူပေါင်း4000လောက်ကတော့ဒီရေဘေးတန်ကိုခံပြီးတော့သူကပြောင်းရွှေ့ရတာပေါ့အဲ့ဒါတွေလည်းဖြစ်နေတာပေါ့
မကွေးတိုင်းငဖဲမြို့နယ်ဆက်စီရွာနီးမှာကြောက်ပုံပြိုကျပြီးတဲ့နောက်ရခိုင်ဘက်ကိုသွားမဲ့ကားတွေလည်းပိတ်ဆို့မှုတွေဖြစ်နေတာဟာရာကနန်းလောက်ရှိတယ်လို့ဆိုပါတယ်လမ်းတွေပျက်စီးနေတဲ့အတွက်ကုညီကယ်ဆယ်ရေးတွေလည်းမရောက်နိုင်သေးဘူးလို့လည်းဆိုပါတယ်
ကူညီကစေရတယ်လို့လို့စကားတော့မလုံနိုင်သေးဘူးမလုံနိုင်သေးဘူးဆိုတော့မရောက်သေးဘူးပေါ့ကျွန်တော်မြင်ကြတော့အဲ့တော့ဒီကအဖင်ကတော့ဒီရေမြုပ်နေတဲ့အတွက်လူတွေသွားရလာရခက်ခဲဖြစ်နေတယ်လမ်းတွေပိုက်နေတယ်သွားလို့လာလို့မရဘူးဆိုတော့ဒီအကူညီနဲ့လည်းမပြည့်နိုင်ဘူးဖြစ်နေတယ်ထင်တယ်။ရခိုင်ပြည်နယ်မှာရှိတဲ့ဟောပေါ့ဗျာဒီကစေနဲ့ပြန်လည်နေရာချထားရေးပေါ့အဲ့ဒီအခွေကတော့နည်းနည်းဦးမကျွန်တော်ဘာလို့သွားပစ်တာတော့တွေ့တယ်
။တောင်ကုန်းမြို့နယ်တဲကပင်လယ်ကမ်းခြေအနီးမှာရှိတဲ့ကုလရောင်ကျေးွာကတော့ပင်လယ်လိုင်းနဲ့ရက်ခတ်တာကြောင့်မြေတွေပြိုကျလာပြီးအဲ့ဒီအနီးနားကအိမ်တွေဖြိုဖျက်ပြီးရွှေ့ပြောင်းနေရတယ်လို့လည်းဆိုပါရယ်။ရခိုင်ပြည်နယ်အတွင်းကသဘာဝဘေးတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့၄-၅နှစ်အတွင်းမှာရေကြီးရေရှမ်းမှုတွေတောင်ကျရေတွေကျလာတာတွေသဘာဝဘေးဒဏ်တွေခံစားရတာတွေဟာစစ်တောတွေပြုံးတိမှုကြောင့်ဖြစ်လာရတယ်လို့လည်းသဘာပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားဆောင်ရွက်နေသူတွေကကောက်ချက်ချခဲ့ပါရယ်။ဒီလိုတွေမဖြစ်အောင်တာဝန်ရှိတဲ့အစိုးရအနေနဲ့စနစ်တကျစီမံမှုတွေလုပ်ဖို့လိုအပ်နေတယ်လို့လည်းဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။